ဆရာနာဒေဝကိုစန့်ကျင်တဲ့ဒီကံကွယ်ဆန္ဒပြပွဲတွေပြင်းထန်ဖြစ်ခဲ့တဲ့ရန်ကုန်မြို့နေရာဒုံမြင့်များမှာဆန္ဒပြတဲ့သူတွေချထားတဲ့လမ်းဘော့ကအတားစီးတွေကိုစစ်တပ်နဲ့ရဲကဒီကနေ့မှလိုက်ပြီးဖြိုဖျက်မိရှို့သလိုပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်။ဒီရန်ကုန်ဘက်ကအခြေအနေတွေကိုတော့မခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်။မြောင်း
မြို့နယ်တချို့ကိုဆေးအချို့ရေးနယ်မြေအဖြစ်စဉ်းစားခံထားတဲ့ရန်ကုန်တိုင်းအတွင်းမှာတော့အာနာရှင်စန့်ကျင်ရေလှောင်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့မှာတော့ဆေးအချို့ရေကောင်စီရဲ့လုံခြုံရေးတပ်တွေကနေရာတော်များများမှာလူထုကချထားတဲ့လမ်းပေါ်ဟန်တာတွေကိုလိုက်လံဖြိုဖျက်တာမိရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။မနက်စောပိုင်းကစလို့ရန်ကုန်မြို့မယန်းကုန်းမြို့နယ
ရှိတဲ့လူလူကလုံခြုံရေးအတွက်လှုပ်ထားတဲ့အတားအဆီးတွေကိုရှင်းလင်းဖျော်ဖြေခဲ့ကြတာဖြစ်ပါတယ
်
လမ်းပေါ်ကဟန်တာတွေကိုဖြိုခဲ့တဲ့အပြင်အတန်ပုံးတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီမှာလမ်းသွားလမ်းလာနဲ့ရက်ွက်နေပြည်သူတချို့ကိုခေါ်ဆောင်တာအိမ်စီကားတချို့ကိုကြားပြီးလူတွေကိုဆင်းခိုင်းပြီးအတားအဆီးတွေကိုဖယ်ခိုင်းတာအမိုက်တွေကိုသိမ်းခိုင်းတာနောက်တဲ့အိတ်တွေကိုဖယ်ခိုင်းတာတွေလည်းလုပ်ခဲ့ကြတယ်လို့ကိုရန်ကြုံတွေ့ခဲ့ရတဲ့သူတူကပြောပါတယ
်ကျွန်တော်တို့ကပြောတာတရားပဲဒါပေမဲ့နောက်မှာတခြားနေရာရှိလမ်းဘက်ကတော့နော်ဒီချင်းတိုင်းမျိုးနောက်တခြားနေရာလမ်းတစ်ချက်လေးမှာနေရာရှိတော့စကားပါလို့ရှိတယ်ဆိုတော့ကျွန်တော်ဒီကဒီရဆင်းရတာတဲ့ဘာသာကာဏဆက်ဆံတာအောင်လောက်ချတာဆက်ပြတော့အပေါ်မှာဆက်လို့ရကျွန်တော်အနောက်ဘုရင်ရဲ့ဆက်ပြီးတခါရပြန်လောင်းထွက်သွားတာအဲ့ချိန်မှာဟိုရေးတယောက်ကအဲ့လိုပြင်မလို့လို့ပါလို့စမက်ကိုနှမ်းတိုင်လိုက်တော့တွေ့ရတယ်ဒါပေမဲ့သူလည်းမမီလိုက်ဘူးကျွန်တော်တို့လည်းမောင်းထွက်သွားပြီအဲ့ဒီမှာတွေ့ရသူရဲ့ရှိရဲ၄-၅ယောက်တော့လမ်းပန်းလမ်းလာပြီးသူတို့လည်းကျွန်တော်တို့အရင်ကတေကန်းနေတာကားမှမရှိနေဘူးဟိုစပင်းနဲ့ဒီလမ်းရှောင်းသွားရတဲ့ကျေးဇူးတင်ပါတယ်။ဒီမှာပဲမတည်ဘူးပြောရင်ရိုက်တာနဲ့တက်ပြတ်တက်တာရှိမှာပဲ။ကျွန်တော်တို့ကကားပါလာတော့ကန်ကောင်းသွားတ
ယ်။ဒါကတော့ဒီကနေ့မနက်ပိုင်းမှာရန်ကင်း၁၂လုံးတန်းမီးပွိုင်အနီးမှာလက်နက်ကင်ထားတဲ့အဖွဲ့တွေဘက်ကတဲအိတ်တွေဖယ်ဖို့အတင်းအကျပ်ခိုင်းစီခဲ့တာကိုကိုရိုင်းကြုံခဲ့ရတဲ့တူပြောပြခဲ့တာဖြစ်ပါတယ်။လက်နက်ကင်အဖွဲ့တွေဟာအတားဆီးတွေဖယ်ထားတဲ့နေရာအနီးတစ်ဝိုက်ပတ်ဝန်းကျင်ကလူလူတွေကိုဖမ်းဆီးတာတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အတားဆီးတွေကိုဖယ်ခိုင်းဖို့ခေါ်ပြီးပြန်လွှတ်ခဲ့တာတွေလည်းရှိတယ်လို့ရက်ွက်နေသူတချို့ကပြောပါတယ်။အာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခံခဲ့ရပြီးလူအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့နေရာဖြစ်တဲ့လှိုင်သာယာမြို့နယ်ကိုစေုပ်ချုပ်ရေးကောင်စီဘက်ကစေုပ်ချုပ်ရေးနယ်မြေအဖြစ်နဲ့ကျင်းပပြီးတော့ပြင်းပြင်းထန်ထန်ထိန်းချုပ်ကင်တွဲနေဆဲဖြစ်တာမို့ပြည်သူတွေမှာပုံအောင်နေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ်
ဒီနေ့ကတော့လိုင်းနာမှာငင်းငင်းကြမ်းကြမ်းပဲလို့ဘာမှမရှိဘူးလမ်းတွေလည်းပြန်ပွင့်နေပြီသွားလာတော့ပြန်ရှိနေပြီဒါပေမဲ့အရင်ကတော့ရှင်းသွားပြီပေါ့ဗျာတိတိဒီကျိုးသရဘက်ကတော့ကားဆယ်စီးလောက်တက်သွားပြီသူတို့လိုက်ခဲ့နေပြီပေါ့အဲ့ဟိုပြည်သူတွေလည်းအရင်လိုမရှိတော့ပါဘူးဗျာသူကသူပုံနေကြပါပြီသူကလည်းသူပြေးတာနဲ့ရက်ွက်တွေအဆောင်တွေလူနေခန်းတွေလူတွေမရှိကြတော့
ပြီးခဲ့တဲ့မတ်လ15ရက်နေ့ကစလို့စေအုပ်ချုပ်ရေးကြီးညာထားတဲ့လိုင်းသာယာမြို့နယ်အပါဝင်မြို့နယ်6ခုမှာနေ့တိညာညာပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတယ်လို့နေအိမ်တွေထဲအထိလူတွေကိုဝင်ရောက်ဖမ်းဆီးပြီးတဲအိတ်တွေနဲ့အကာရံတွေကိုဖယ်ရှားခိုင်းတာတွေလုပ်ခဲ့တာကြောင့်တိတ်ဆုံးသူတွေတိုးလာနေတဲ့အပြင်အဲ့ဒီနေရာတွေမှာနေထိုင်နေကြတဲ့ပြည်သူတွေအများစုနေရက်စွန့်ခွာထွက်သွားရတဲ့အထိဖြစ်ခဲ့ပါတယ်ပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့ကြားမှာကိုပဲလူလူကတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ဆောင်နေကြပြီးတော့လူမဲ့တပိတ်ဆင်နွှဲတာတွေလည်းရှိလာပါတယ်။ဒီကနေ့ဆန္ဒပြပွဲတွေရှိခဲ့တဲ့မြောက်ဥကလာနဲ့တာမွေကြောင်မြောင်ဘက်မှာစစ်တပ်ကပြစ်ခတ်ဖြိုခွင်းတာတွေလုပ်ခဲ့ပါတယ်။တရားရတဲ့သူတွေရှိပေမဲ့လို့အသေးပြောက်တော့မရှိခဲ့ပါဘူး။ဖမ်းဆီးခင်ရတဲ့သူတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျမသိနိုင်ပဲဖြစ်နေတယ်လို့လုံခြုံရေးကြောင့်နာမည်နဲ့အသံသုံးခွင့်မပေးနိုင်တဲ့တာမွေဒေသခံတူကပြောပါတယ်။ဆန္ဒပြမှုတွေအားကောင်းတဲ့ပါကိတစံချောင်းတောက်ကလာနေရာတွေမှာလည်းဆန္ဒပြသူတွေကပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒထုတ်ပေါ်တာတွေရှိနေပါတယ်။ရပ်ပေါင်း55ရက်ကြာပြီဖြစ်တဲ့အာဏာသိမ်းစန့်ကျင်လှုပ်ရှားမှုကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူနေရာကျော်တည်ဆုံခဲ့ရပြီးလူပေါင်း 2,000 ထက်မနည်းဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများအကူအညီဆောက်ရှောက်ရေးအသင်း AAPPP ကထုတ်ပြန်ထားပါတယ်ရှင်။
ရန်ကုန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မှခင်ပြည်တွေပြောပြသွားတာဖြစ်ပါတယ်။